ရုပ်ဝင်ကြီးချုပ်ဝမ်ကြားပောင်ကရှစ်တောင်အာဆီယံနိုင်ငံတွေအနေနဲ့ရုပ်နိုင်ငံနဲ့စီးရဲပူးပေါင်းဆောင်ရွက်မှုတွေတိုးပြီးလှုပ်ဆောင်မှုတိုက်တွန်းလိုက်ပါတယ်။အာဆီယံဖွဲ့ဝင်ဆန်နိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံရမှာအခုလိုပြောဝင်ကြီးချုပ်ကတိုက်တွန်းလိုက်တာပါ။အာဆီယံနဲ့ရုပ်နိုင်ငံများဆက်ဆံရေး15နှစ်ပြည့်အထိမ်းအမှတ်ညီလာခံကိုရုပ်နိုင်ငံမှာကျင်းပခဲ့တာနဲ့ပတ်သက်ပြီးဒီဝေတွင်တော့လူးစ်ရော်မီရယ်ပေကျင်းမြို့တော်ကနေဘယ်လိုများသတင်းပြို့ထားပါသလဲ။အန်တီဒေါ်လာတာခင်ဗျာ
။ဟုတ်ကဲ့ဦးကျော်ကျော်သိန်းတရုတ်နိုင်ငံတောင်ပိုင်းရှိနန်နင်းမြို့မှာဒီကနေ့ကျင်းပခဲ့တဲ့အာဆီယံတရုတ်ထိပ်သီးစည်းဝေးရဲ့ခုတစ်ချိန်ရွယ်ချက်ကလွန်ခဲ့တဲ့39နှစ်ကအာဆီယံအသင်းကြီးကိုစတင်ထူထောင်ခဲ့စဉ်ကဥတီချက်တွင်တော့အတော်လေးကြွားချနေတယ်လို့ဆိုရပါလိမ့်မယ်ရှင်။အဲ့ဒီတုန်းကတော့ရှီတောင်အာရှနိုင်ငံတွေအနေနဲ့သူတို့ဒေသတွင်းကိုကွန်မြူနီတော်လှန်ရေးပြန့်နှံ့ဖို့တရုတ်ရဲ့ကြိုးပမ်းမှုတွေကိုထိန်းချုပ်ဖို့ရွယ်ခဲ့တာဖြစ်ပါလိမ့်။ခုတော့အာဆီယံအသင်းကြီးကတရုတ်ရဲ့တဟုန်တိုးတက်နေတဲ့စီးပွားရေးကြောင့်ကုန်သွယ်ရေးအခွင့်အလမ်းတွေပေါ်ပေါက်လာပြီးတရုတ်နိုင်ငံကိုလိုလိုလားလားထွေးထွေးနွေးဆက်ဆံနေတာတွေ့ရပါလိမ့်။တရုတ်နဲ့အာဆီယံအသင်းကြီးကြားကွန်သွေးရေးဟာတနှစ်ကို40ရာခိုင်နှုန်းတက်နေပြီးမနစ်ကဆိုဒေါ်လာကလေး13,000ရှိတယ်လို့ဆိုပါတယ်။တရုတ်ဝန်ကြီးချုပ်ဝန်ကြားပေါင်ကတရုတ်နဲ့အာဆီယံကြားစီးရအခြေအတင်ဆွေးနွေးဖို့နဲ့အပြန်အလှန်ဖလှယ်မှုများပြုလုပ်ဖို့အချိန်တန်ပြီလို့ကြွားရောက်လာတဲ့ဧည့်သည်ဒေါ်တွေကိုအခုလိုပြောခဲ့ပါတယ
်။15年来中国与东盟关系经历了
တရုတ်ဝန်ကြီးချုပ်ဝန်ကြားပေါင်ပြောသွားတာကတော့လွန်ခဲ့တဲ့15နှစ်တာကာလအတွင်းတရုတ်နဲ့အာဆီယံနိုင်ငံတွေကြားဆက်ဆံရေးတိုးတက်လာတယ်။တင်ဃမကင်းဖြစ်မှုတွေပပျောက်အောင်လုပ်နိုင်ခဲ့တယ်။အခြေအတင်ဆွေးနွေးခဲ့ကြတယ်။နှစ်ဖက်အပြန်အလှန်ယုံကြည်မှုတိုးလာခဲ့တယ်။နောက်ဆုံးခုတော့နီးပြူဟာကြတဲ့မဟာမိတ်ဆက်ဆံရေးကိုချမှတ်ကြဖို့ဖြစ်လာတယ်။ဒီနေ့တရုတ်နဲ့အာဆီယံကြားဆက်ဆံရေးဟာသမိုင်းမှာအထွတ်ထိပ်ရောက်နေပြီလို့ပြောကြားသွားတာဖြစ်ပါတယ်။အာဆီယံဖွဲ့ဝင်10နိုင်ငံကခေါင်းဆောင်တွေတက်ရောက်ခဲ့ကြရမှာမြန်မာနိုင်ငံကဝန်ကြီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်းနဲ့ဖွဲ့လေအာဆီယံတရုတ်ထိပ်သီးစည်းဝေးပွဲနဲ့တခြားထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်ဖို့နိုင်ငံကိုထွက်ခွာသွားခဲ့တယ်လို့သိရပါတယ်။အဲ့ဒီတရုတ်ကဆွေးနွေးပွဲအတွင်းဒီတန်တရကွန်သူကြီးတူးချေဘူးဦးစားပေးခဲ့ရုံသာမကမြောက်ကိုရီးယားကနေဒီလနျူကလ িয়ার ဆန်တာဖောက်ကွဲမှုအကြောင်းလဲဆွေးနွေးပွဲအစီအစဉ်မှာပါဝင်တယ်လို့သိရပါတယ်။နိုင်ငံမှာဒီကနေ့ထိပ်သီးညီလာခံမှာအာဆီယံအလှည့်ကျဥက္ကဋ္ဌဖိလစ်ပိုင်ရဲ့သမ္မတဂလိုရီယိုမကပါကလ်အရိုယိုက
In the light of recent events in North Korea, peace and security
မြောက်ကိုရီးယားမှာမကြာသေးမီကပြည်အတွေ့ကိုထောက်ရှုခြင်းအပြင်ငြိမ်းချမ်းရေးနဲ့လုံခြုံရေးဟာအရင်ကတည်းကပိုပြီးအရေးကြီးလာနေပါပြီ။အာဆီယံအသင်းကြီးဟာလုံခြုံရေးဆိုင်ရာအဖွဲ့ကြီးမဟုတ်ဘဲစီးပွားရေးနဲ့ဒေသန္တရပူးပေါင်းဆောင်ရွက်ရေးကိုဦးစားပေးတာဖြစ်ပေမဲ့ခုအာဆီယံနဲ့တရုတ်ခေါင်းဆောင်တွေကြားဒီထူးခြားတဲ့ဆွေးနွေးပွဲမှာစီဝါရေးပြည်လူကြုံရေးကိစ္စရပ်တွေကိုပါဆွေးနွေးခွင့်ရရှိခဲ့ပါတယ်။ပဋိပက္ခအချိန်တွင်သွေးစည်းခိုင်မာမှုတိုးစီပါတယ်လို့မစ်အရိုယိုကပြောသွားတာဖြစ်ပါတယ်။ဒါအပြင်အာဆီယံဖွဲ့ဝင်နိုင်ငံအချို့နဲ့တရုတ်ကြားတောင်တရုတ်ပင်လယ်မှာရေပိုင်နဲ့ကြောင်စကားများတာတွေရှိနေတဲ့အတွက်အဖွဲ့ဝင်နိုင်ငံအချင်းချင်းကြားထိတိုက်ရင်ဆိုင်မှုရှောင်ရှားနိုင်အောင်လိုက်နာရမယ့်ကျင့်ဝတ်တွေအကြောင်းလဲညီလာခံမှာဆွေးနွေးခဲ့တယ်လို့သိရပါတယ်ရှင်။